မြန်မာရေတပ်ကထိုင်းငါဖမ်းဆက်လေတွေကိုပစ်ခတ်ပြီးတော့ရေလုံသားတွေဖမ်းဆီးသွားတဲ့ကိစ္စအတွက်မြန်မာတပ်အမတ်ကြီးကိုထိုင်းနိုင်ငံကဒီကနေ့စင့်ခေါ်ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဌာနအရှိအာရှရေးရာညွှန်ကြားရေးမှူးချုပ်ပီယာပါခ်ဆတ်ချရွန်နဲ့တွေ့ဆုံခဲ့တဲ့မြန်မာတပ်အမတ်ကြီးဦးချစ်ဆွေကတော့ဖြစ်ရဲ့အတွက်ဝန်ထဲကြောင့်နဲ့သက်ဆိုင်ရာအမြင့်ဆုံးတာဝန်ရှိသူတွေကိုတင်ပြပေးမယ့်အကြောင်းပြောကြားခဲ့တယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကပြောပါရယ်။စနေနေ့ကထိုင်းငါးဖမ်းဆက်လီတွေကိုပြစ်ခတ်မှုအတွေ့ရေထဲခုန်ချတဲ့ငါးဖမ်းသမားတအူသေဆုံးပြီးတော့32ဦးကိုဖမ်းဆီးသွားခဲ့တာပါ။အဲ့ဒီထဲက4ဦးကိုချက်ချင်းပြန်လွှတ်ဖို့လဲထိုင်းနိုင်ငံကဖိအားပေးတောင်းဆိုနေပါရယ်။မြန်မာစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးတန်းဆွေကိုဆက်သွယ်ခဲ့ရမှာထိုင်းနိုင်ငံကဖိရက်ကိုအပြည့်အစုံစုံစမ်းဖော်ထုတ်ဖို့နဲ့ဖမ်းဆီးထားတဲ့အထက်က၄ယောက်ကိုပြန်လွှတ်ပေးဖို့တောင်းဆိုချက်အပေါ်အပြည့်အဝပူးပေါင်းဆောင်ရွက်ဖို့တုံ့ပြန်ခဲ့ကြောင်းလဲထိုင်းနိုင်ငံသားဝန်ကြီးကပြောပါရယ်ပြန်လွှတ်ပေးဖို့တောင်းဆိုနေတဲ့ထိုင်းနိုင်ငံသား၄ယောက်အပြင်ကျန်တဲ့ဖမ်းဆီးခံရသူတွေဟာဘယ်နိုင်ငံသားတွေလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်